This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးမှုကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ AFCC မန္တလေးအဖွဲ့ဝင်တဦးနဲ့ MTY PDF တပ်ဖွဲ့ဝင်တို့ကြားဖြစ်ပွားခဲ့တဲ့ပဏိပခတ်ကိုစုံစမ်းစစ်ဆေးရေးစတင်နေပြီးဥပဒေနည်းကြားဖြေရှင်းနိုင်ရန်ဆောင်ရွက်နေဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားစုများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေး AFCC မန္တလေးအဖွဲ့ဝင်တဦးနဲ့ MTY PDF တပ်ဖွဲ့ဝင်တို့ကြားဖြစ်ပွားခဲ့တဲ့ပဏိပခတ်ဖြစ်စဉ်ကိုစုံစမ်းစစ်ဆေးရေးစတင်နေပြီးဥပဒေနည်းကြားဖြေရှင်းနိုင်ဖို့ဆောင်ရွက်နေတယ်လို့၎င်းအဖွဲ့အစည်းတစ်ခုကပူးတွဲထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ6ရက်ည7နာရီခန့်မှာမန္တလေးဒေသတော်လရေးစိုးမိုးနယ်မြေမှာအရေးပေါ်အုပ်ချုပ်ရေးကဏ္ဍအတွက်လုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးဆောင်ရွက်နေတဲ့ MTY PDF တပ်ဖွဲ့ဝင်နယ်မြေခံစခန်းမှုတို့ကြားအချင်းချင်းပုတ်တိုက်မှုပဏိပခတ်ဖြစ်စဉ်တစ်ခုဖြစ်ပွားခဲ့တာလို့ဆိုပါတယ်။အဆိုပါဖြစ်စဉ်ကိုသိတာနဲ့တပြိုင်နက် MTY PDF မြို့နယ်အရေးပေါ်အုပ်ချုပ်ရေးအဖွဲ့နဲ့ AFCC MTY တို့မှဥပဒေနည်းကြားဖြေရှင်းနိုင်ဖို့ကြိုးပမ်းဆောင်ရွက်ခဲ့ပြီးဖေဖော်ဝါရီလ9ရက်နေ့မှာမျက်နှာစုံညီတွဲဆုံဆွေးနွေးခဲ့ကြကစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့စည်းပြီးတရားမျှတမှုရရှိအောင်စတင်စုံစမ်းဆောင်ရွက်နေတယ်လို့သိရပါတယ်။MDY PDF အနေနဲ့အဆိုပါအခင်းဖြစ်စင်မှာတာဝန်ရှိတဲ့တပ်ဖွဲ့ဝင်ရဲဘော်များကိုတပ်တွင်းလှုပ်ထုံးလုပ်နေတဲ့အညီစနစ်တကျစုံစမ်းစစ်ဆေးကကနအူးအရေးယူမှုများဆောင်ရွက်ထားပြီးတပ်ဖွဲ့ဝင်ရဲဘော်များမှလည်းကာယကံရှင်များကိုတွဲဆုံတောင်းပန်ခဲ့ကြပြီးဖြစ်တယ်လို့ဆိုပါတယ်။အလားတူအခင်းဖြစ်စင်မှာပါဝင်ခဲ့ကြတဲ့ AFCC မန္တလေးမှလူထုလှုပ်ရှားမှုရဲဘော်များကိုလည်းအဖွဲ့အစည်းတာဝန်ရှိသူများကအလေးအနက်သတိပေးဆုံးမထားပြီးဖြစ်တယ်လို့သိရပါတယ်။ MDY PDF အနေနဲ့အယက်သားပြည်သူလူထုအပေါ်၎င်းတော်လည်းရဲဘော်ရပတ်အချင်းချင်းပေါ်၎င်းစစ်တီတော်ကျင့်ဝတ်များကိုတွေ့ဖက်ကတရားလက်မဲ့ပြုကျင့်မှုများထပ်မံမဖြစ်ပွားစေရအတွက်အစွမ်းကုန်ကြိုးပမ်းသွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ကံကြီးကုန်းပြည်ရွာကိုဝေဟင်တိုက်ပွဲများဖော်ဆောင်ကပူးပေါင်းတိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးတော့မှာဖြစ်ပါတယ်။စကိုင်းတိုင်းမုံရွာခရိုင်6ဦးမြို့နယ်ကကံကြီးကုန်းပြည်ရွာကိုဝေဟင်တိုက်ပွဲများဖော်ဆောင်ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့မုံရွာခရိုင်အမှတ်1တပ်ရင်း Special Gorilla Force တပ်ခွဲကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ10ရက်မနက်9:48မိနစ်ခန့်မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးညနေ4:00မှာဘေးကင်းစွာပြန်လည်ဆုတ်ခွာနိုင်ခဲ့ကပြူစောတိများထိခိုက်ဒေဆုံးမှုကိုတော့မသိရှိရသေးဘူးလို့ဆိုပါတယ်။အဆိုပါတိုက်ခတ်မှုကိုမုံရွာခရိုင်အမှတ်1တပ်ရင်း SGF တပ်ခွဲတရင်စနစ်နဲ့တရင်စနစ်တပ်ခွဲ၄တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲအတွင်းမုံရွာခရိုင်တရင်စနစ်မှာလေးလက်ဒရုန်းအကြီးစားတစ်စီးထိခိုက်ပျက်စီးခဲ့ရတယ်လို့သိရပြီးမိဘပြည်သူများအနေဖြင့်ဝိုင်းဝန်းကူညီပေးကြဖို့ကိုမေတ္တာရက်ခံထားပါတယ်ခင်ဗျာ။ပေါင်မြို့နယ်အတွင်းစစ်ကြောင်းထိုးနေသည့်စစ်တပ်ကမကြီးစင်ရွာသားကိုဝင်းစိုးကိုမီးရှို့တပ်ဖြတ်ပြီးနေအိမ်များကိုမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းမှာစတင်ကမြိုင်မြို့နယ်ဆက်မှုနှစ်မှာထွက်လာသောအကြမ်းဖက်စစ်ကောင်စီတပ်သားများသည်ပေါင်မြို့နယ်အတွင်းရှိကျေးရွာများကိုဝင်းရောက်စီးနှင်းမီးရှို့ဖျက်ဆီးနေပြီးမကြီးစင်ရွာကျေးရွာနှင့်ပြည်သူကိုဝင်းစိုးကိုမီးရှို့တပ်ဖြတ်ကနေအိမ်အများပြားကိုလည်းမီးရှို့ဖျက်ဆီးခဲ့ကြောင်း MGS ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အဆိုပါအကြမ်းဖက်စစ်တပ်စစ်ကြောင်းကြောင့်ထောင်ထဲချီသောပြည်သူများဘဲလို့ရာထွက်ပြေးတိမ်းရှောင်နေရပြီးလက်ရှိချိန်တွင်အကြမ်းဖက်စစ်တပ်စစ်ကြောင်းသည်ပေါင်းမြို့နယ်ကုတ်ကိုစုပြူစောတိရွာမှပေါင်းမြို့နယ်နှင့်မြိုင်မြို့နယ်အဆက်ကိုပြန်လည်ဆုတ်ခွာနေကစစ်ကြောင်းထိုးရာတလျှောက်တွင်လည်းလက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်မှုများလုပ်ဆောင်နေကြောင်းသိရပါတယ်ခင်ဗျာ။တဲတီတော်ပြူရွာမှထွက်လာတဲ့ဒုက္ခိတတက်ကြီးရွယ်ကိုပြည်သူများကိုကိုကြီးကဲထုတ်ပြီးကောင်းမွန်စွာစောင့်ရှောက်ထားဆိုတဲ့သတင်းကိုတင်ပြပေးတော့မှာဖြစ်ပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်တဲတီတော်ပြူရွာမှထွက်လာတဲ့ဒုက္ခိတနဲ့တက်ကြီးရွယ်ကိုပြည်သူ9ဦးတို့ကိုတွားရောက်ကိုကြီးကဲထုတ်ခဲ့ပြီးကောင်းမွန်စွာစောင့်ရှောက်ထားတယ်လို့ဗိုလ်ကြားရိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့9ရက်နေ့မြောက်မှာဦးကျွေစွန်အသက်68နှစ်ဒေါ်ဝိုင်းအသက်82နှစ်ဦးဝင်းအသက်68နှစ်ကိုငနိုင်အသက်42နှစ်ကိုလှမင်းအသက်38နှစ်ဒေါ်နွယ်အသက်82နှစ်ဒေါ်ဒင်းဤအသက်90နှစ်တို့ဟာတဲတီတော်ပြူရွာမှထွက်လာကြတာဖြစ်ပါတယ်။၎င်းတို့ကိုဗိုလ်ကြားရိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ဗိုလ်ဂျပန်ကြီးပြည်သူ့ကာကွယ်ရေးအဖွဲ့တို့ကတွားရောက်ကူညီကဲထုတ်ပေးခဲ့ပြီးကောင်းမွန်စွာစောင့်ရှောက်ထားတယ်လို့အသိပေးထားပါတယ်။ထွက်လာသူများရဲ့ပြောပြချက်အရတဲတီတော်ပြူရွာမှထမင်းမဆရပဲပဲပြုတ်၍စားနေရကရက်20ခန့်ရှိပြီဖြစ်ပြီးအငတ်ပေးကြုံကဒုက္ခရောက်နေခြင်းကြောင့်ထွက်လာရတာလို့သိရပါတယ်။တို့ဖြစ်ပါ၍နောက်ထပ်ထွက်လာခြင်းနဲ့ပြည်သူများသာမကလက်နက်ကင်ပြူစောထိများလဲအလင်းဝင်ထွက်လာခြင်းမှာကချိတ်ဆက်ဆောင်ရွက်ကဲထုတ်ပေးမှဖြစ်ပြီးလက်နက်ယူဆောင်လာပါကထိုက်သည့်နှင့်စုငွေများလဲချင်းမြင့်ပေးသွားမယ်လို့အသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အင်းတိုင်တန်ချက်ကတရင်မှစစ်ကောင်စီဗိုလ်ကြီးတူရေဦးပကပထံအလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားမှဖြစ်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ထံကိုစစ်ကောင်စီရဲ့တန်ချက်ကတရင်မှဗိုလ်ကြီးတူအလင်းဝင်လာတယ်လို့ရေဦးပကပကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းလှဲကူးမြို့နယ်အင်းတိုင်အမှတ်9တန်ချက်ကတရင်ကဗိုလ်ကြီးအောင်ဟိန်းထက်ဆိုသူအလင်းဝင်လာတာလို့သိရပြီးအလင်းဝင်လာတဲ့နေ့ရက်ကိုတော့ထုတ်ပြန်ထားခြင်းမရှိပါဘူး။စစ်အာဏာသိမ်းပြီးနောက်ရေဦးပကပထံဆက်သွယ်အလင်းဝင်လာတဲ့စစ်ကောင်စီအရာရှိအပါဝင်တပ်သားနဲ့ရဲရှေ့ဦးထိရှိတယ်လို့သိရပါဗျ။ထို့အပြင်ဖေဖော်ဝါရီလ10ရက်နေ့လယ်12နာရီ25မိနစ်ခန့်မှာရေဦးမြို့မှထွေအုပ်ယုံအတွင်အစည်းအဝေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ပြူစောထင်းများကို Fix Wings Drone 3စီးဖြင့်ဘုံတိ3လုံးချတိုက်ခတ်ခဲ့တယ်လို့ဆိုပါဗျ။အဆိုပါတက်ခတ်မှုကိုရေဦးပကဖ drone အဖွဲ့ကဆောင်ရွက်ခဲ့တာဖြစ်ပြီးထိခိုက်မှုကိုတော့စုံစမ်းနေဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဟာကာထန်တလန်ဂျာရှိ .3 စက္ကန့်မှာစစ်မှုထမ်းတပ်သားတစ်လေးဦးလက်နက်3လက်နဲ့အလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့တွင်ချင်းပြည်နယ်ဟာကာထန်တလန်ဂျာရှိ .3 စက္ကန့်မှာစစ်မှုထမ်းတပ်သားတစ်လေးဦးတနက်3လက်နဲ့ခဲရဲများယူဆောင်လာပြီးအလင်းဝင်ရောက်ခဲ့ကြောင်းချင်းအမျိုးသားတပ်မတော် CNA ကသတင်းထုတ်ပြန်ထားပါတယ်။အလင်းဝင်လာသူများကိုဖေဖော်ဝါရီလ10ရက်နေ့တွင်ချင်းအမျိုးသားတပ်မတော်ကလက်နက်တစ်လက်ကိုငွေကျပ်သိန်း50ကျပ်စုငွေချင်းမြင့်ပေးရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးသတင်းတွေကို Radio NUG သတင်းထောက်မင်းတီဟန်မစ်စစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့ KNY ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့စုစုပေါင်းဝင်ငွေမှာအမျိုးသားညီညွတ်ရေးအစိုးရက29ရာခိုင်နှုန်းထည့်ဝင်ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ10ရက်နေ့မှာ KNY ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့2024ခုနှစ်တနစ်တာလုပ်ငန်းဆောင်ရွက်ချက်များထုတ်ပြန်ရာမှာ KNY ပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC စုစုပေါင်းဝင်ငွေမှာအမျိုးသားညီညွတ်ရေးအစိုးရက29ရာခိုင်နှုန်းထည့်ဝင်ပေးခဲ့ကြောင်းသိရပါတယ်။2024ခုနှစ်အတွင်းရန်ပုံငွေသိန်းပေါင်း5000ခွဲကျော်ရရှိခဲ့ပြီးတော့ဝင်ငွေအများစုကတော့ပြည်တွင်းအခွန်ငွေကနေရရှိတာဖြစ်တယ်လို့သိရပါတယ်။ရန်ပုံငွေများရရှိရာမှာပြည်တွင်းအခွန်ငွေ38ရာခိုင်နှုန်းနိုင်ငံတကာအဖွဲ့အစည်းများမှဝင်ငွေ28ရာခိုင်နှုန်းအမျိုးသားညီညွတ်ရေးအစိုးရမှထည့်ဝင်ငွေ29ရာခိုင်နှုန်းနဲ့အခြား12ရာခိုင်နှုန်းရရှိခဲ့တာဖြစ်ပါတယ်။အဆိုပါရန်ပုံငွေများကိုပြည်ထရေးဌာနလူသားချင်းစာနာမှုနဲ့ပြည်လဲထူထောင်ရေးဌာနကျန်းမာရေးဌာနတို့မှအများဆုံးခွဲဝေသုံးစွဲခဲ့ကြောင်းသိရပါတယ်။ဒါအပြင်2024ခုနှစ်လုပ်ငန်းစီမံကိန်းများအကောင့်ထည့်ဖော်မှုမှာလန်ဒတာ22ခု၊ဆေးရည်မြောင်းတစ်ခု၊မိုင်းရှင်းလင်းခြင်း2ခု၊အုပ်ချုပ်ရေးယုံပြင်ဆင်ခြင်းတစ်ခုနဲ့ဌာနများရဲ့လုပ်ငန်းစီမံကိန်းများ10ခုစုစုပေါင်း34ခုအကောင့်ထည့်ဖော်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ ဆက်လက်ပြီးကာကွယ်ဝင်ကြီးဌာနအတွင်းဝင်နဲ့ပတ်သက်ပြီးတော့ဆိုရှယ်မီဒီယာများမှာပြန့်နှံ့နေတဲ့စာများမှာအထူးသာဖြစ်ကြောင်းကာကွယ်ဝင်ကြီးဌာနထုတ်ပြန်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ကာကွယ်ဝင်ကြီးဌာနအတွင်းဝင်နဲ့ပတ်သက်ပြီးဆိုရှယ်မီဒီယာများမှာပြန့်နှံ့နေတဲ့စာများမှာအထူးသာဖြစ်ကြောင်းကာကွယ်ဝင်ကြီးဌာနကဖေဖော်ဝါရီလ10ရက်နေ့မှာထုတ်ပြန်ရှင်းလင်းအသိပေးလိုက်တာပါ။အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝင်ကြီးဌာန MOD အတွင်းဝင်ဦးနိုင်ထူးအောင်တာဝန်ကနှုတ်ထွက်ပြီးဖြစ်ကြောင်းဖေဖော်ဝါရီလ9ရက်နေ့မှာဆိုရှယ်မီဒီယာမှာအသိပေးပြီးတဲ့နောက်သတင်းတူများထွက်ပေါ်ခဲ့တာဖြစ်ပါတယ်။ယခုထွက်ပေါ်နေတဲ့ကြေညာချက်အထူးနှစ်ခုမှာရန်ကုန်ငွေရှာဖွေမှုကိစ္စနဲ့ပတ်သက်ပြီးတော့ဦးနိုင်ထူးအောင်အားပုတ်ခတ်သည့်အရေးသားများရေးသားထားခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကာကွယ်ရေးဝန်ကြီးဌာနကအနာယူတာဟာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေနဲ့တော်လှန်ရေးဆိုင်ရာလိလာသုံးသက်အကြံပြုခြင်းကိစ္စရပ်တွေမှာပိုအာရုံစိုက်ချင်လို့ဖြစ်ကြောင်းဦးနိုင်ထူးအောင်တုံ့ပြန်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ကာကွယ်ရေးဝန်ကြီးဌာနကအနာယူတာဟာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေနဲ့တော်လှန်ရေးဆိုင်ရာလိလာသုံးသက်အကြံပြုခြင်းကိစ္စရပ်တွေမှာပိုအာရုံစိုက်ချင်လို့ဖြစ်ကြောင်းဖေဖော်ဝါရီလ10ရက်နေ့မှာဦးနိုင်ထူးအောင်ကတုံ့ပြန်ရှင်းလင်းပြောဆိုလိုက်တာပါ။ကျွန်တော်အနေနဲ့ကာကွယ်ဝင်ကြီးဌာနကအနားယူတာကနိုင်ငံရေးဆိုင်ရာကိစ္စရပ်တွေနဲ့တော်လှန်ရေးဆိုင်ရာလေးလာသုံးသက်အကြံပြုခြင်းကိစ္စရပ်တွေမှာပိုအာရုံစိုက်ချင်လို့ပါပဲ။ငကိုကလေးကကျွန်တော်ကနိုင်ငံရေးသမားပါ။တော်လှန်ရေးလိုအပ်ချက်အရာကြာရာတောင်းဝန်မှာစွမ်းသက်လောက်ထမ်းခဲ့ခြင်းသာဖြစ်ပါတယ်။နေစဉ်စီမံခန့်ခွဲမှုအလုပ်တွေအပြည့်လုံးနေရတာကြောင့်ရှေ့မှာပြောခဲ့တဲ့ကိစ္စတွေအတွက်အချိန်မပေးနိုင်တာကြောင့်အချိန်ပေးဖို့ဖြစ်ပါတယ်။အခုဖွားနေတာတချို့ကကျွန်တော်အတွက်မဟုတ်တော့တော်လန်ရဲ့အတွက်မကောင်းပါဘူး။ NUG ခေါင်းဆောင်တချို့ကစစ်တပ်နဲ့စကားပြောမှမို့ထွက်တာဆိုရေးကြတယ်။နည်းနည်းမှမဟုတ်ပါ။ငွေကြီးအကြောင်းဆိုဖွားတယ်။လုံးဝမဆိုင်ပါဘူး။တရားရာဂိုင်းနှုံတာဝန်ယူတယ်လို့ဘဲမှလည်းရှောင်ပြေးရန်မရှိပါဘူးခမားလို့ဆိုထားပါတယ်။ဦးနိုင်ထူးအောင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နှထိုးချင်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်2015ခုနှစ်နဲ့2020ခုနှစ်အထွေထွေရွေးကောက်ပွဲတွေမှာအနိုင်ရရှိခဲ့သူဖြစ်ပြီးတော့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ NUG ကာကွယ်ဝင်ကြီးဌာနအမြဲတမ်းအတွင်းဝန်အဖြစ်တောင်းဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။ဆလဘီ IEC တရားရေးဌာနမှ2024ခုနှစ်တစ်နှစ်အတွင်းအမှုပေါင်း82မှုပြီးပြတ်အောင်ဆောင်ရွက်နိုင်ခဲ့ပြီးတော့ဥပဒေမူကြမ်း၄ခုကိုအကြံပေးနိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ KNB ကြားကာလအုပ်ချုပ်ရေးကောင်စီ IEC တရားရေးဌာနမှ2024ခုနှစ်တစ်နှစ်အတွင်းလူသတ်မှုရာဇဝတ်ပြစ်ဒဏ်ထိုက်သောလူသိမှုခိုးမှုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေမူရေးစည်းဝါးနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဥပဒေမတိမ်မှုရာဇသက်ကြီးဥပဒေပုံမှန်အရဆွဲဆိုသောအမှုမတရားအသင်အပ်ဥပဒေနဲ့ရာဇဝတ်အထွေထွေစတဲ့အမှုပေါင်း112မှုမှ82မှုကိုပြီးပြတ်အောင်ဆောင်ရွက်ခဲ့ပြီးတော့အမှု40ကျန်ရှိကြောင်း IEC ကထုတ်ပြန်ချက်အရသိရပါတယ်။ IEC ရဲ့အကျဉ်းထောင် 2000 မှာအကျဉ်းကြနေသူအကျဉ်းသားဦးရေ230ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒါပြင်ဥပဒေမူကြမ်းရေးဆွဲရေးနဲ့စီစီရေးလုပ်ငန်းမှာတရားရေးဌာနမှ KNB ကြားကာလတရားစီရင်ရေးဥပဒေ KNB ရဲဌာနဥပဒေ KNB ကြားကာလလွှတ်တော်ဥပဒေနဲ့ KNB အမျိုးသမီးများအားအကြမ်းဖက်မှုမှကာကွယ်ရေးဥပဒေမူကြမ်း၄ခုကိုအကြံပေးနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီ2024ခုနှစ်အတွင်းကင်းဒီပြည်မြို့နယ်16ခုမှာမြို့နယ်အဆင့်အုပ်ချုပ်ရေးအဖွဲ့များဖွဲ့စည်းနိုင်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကင်းဒီပြည်နယ်မှာမြို့နယ်အဆင့်အုပ်ချုပ်ရေးအဖွဲ့များကိုမြို့နယ်16ခုမှာဖွဲ့စည်းနိုင်ခဲ့တယ်လို့ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC က2024ခုနှစ်တနှစ်တာလုပ်ငန်းဆောင်ရွက်ချက်များကိုထုတ်ပြန်ရမှာဖော်ပြထားပါတယ်။ဟူဘော်၊ကေယာ၊ဒီမော့ဆိုအရှိဖွန်ပေါ်ခေါ်၊ဆူမူ၊ဖေဆူလီ၊ဟူယာစုတရှာလွိုင်းနန်းဖဒီပေါင်းခုနမ်းမေခုံမေစေပေါ်ဝောဘောဟုတဲလူမှုခုရွာတဲ့ဖေခုံမြို့နယ်တို့မှာမြို့နယ်စဉ်အုပ်ချုပ်ရေးအဖွဲ့များဖွဲ့စည်းနိုင်ကြတာလို့ဆိုပါတယ်။ဒါအပြင်မြို့နယ်၅ခုမှာမြို့နယ်ရဲဌာနရုံးဖွင့်ထားနိုင်ပြီးတော့ရဲစခန်း16ခုနဲ့လုံခြုံရေးရဲခင်း16ခုကိုဖွင့်ထားနိုင်တယ်လို့သိရပါတယ်။ဒါအပြင်တရားဥပဒေစိုးမှုရေးနဲ့ပြည်သူ့လုံခြုံရေးအတွက်စစ်ကောင်စီနဲ့ပတ်သက်တဲ့အမှု25မှုအပါအဝင်လူသက်မှုမတိမ်မှုခိုးမှုမူရစေဝါမှုစတဲ့အမှုပေါင်း149မှုကိုအရေးယူဆောင်ရွက်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။မိသက်ဌာနခွဲအနေဖြင့်မိလောင်မှုနှစ်ခုကိုငြိမ်းသက်နိုင်ခဲ့တယ်လို့စစ်ဆောင်စခန်း60ကိုလည်းတောက်သုံးရီပြီးဝေနိုင်ခဲ့တယ်လို့ဆိုထားပါတယ်။အရေးပေါ်ကိစ္စရေးဌာနခွဲအနေဖြင့်တစ်နှစ်အတွင်းအရက်သား90နဲ့တော်လိုင်းရဲဘော920ဦးတို့ကိုကယ်ဆယ်နိုင်ခဲ့တယ်လို့သိရပါတယ်။လူဝင်မှုကြီးကြပ်ရေးဌာနစိတ်အနေဖြင့်ပြည်내တွင်နေထိုင်သူများနဲ့ဝင်ထွက်သွားလာသူများကိုစနစ်တကျကြီး ီးချက်ကုတ်ကဲခြင်းစီးကန်းချက်များနဲ့မညီဘဲဝင်ထွက်သွားလာနေထိုင်ခြင်းများကိုစီစစ်ဖော်ထုတ်ခြင်းနိုင်ငံသားဝင်ထွက်သွားလာနေထိုင်မှုများကိုကြက်မှတ်ထိန်းသိမ်းခြင်းအပြင်မြို့နယ်18မြို့နယ်မှာလူရေစရင်များကိုကောက်ယူနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီဒီဘောမျိုးအဝင်မဟုတ်ဦးကိုပြုပြင်ဖို့ဘဟုကော်မတီကညွှန်ကြားထားတာမရှိဘဲမူလအတိုင်းပြန်လည်ပြုပြင်နေပြီလို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းအရက်ဖက်အဖွဲ့အစည်းတွေကန့်ကွက်နေတဲ့ရှမ်းမြောက်ဒီဘောမျိုးအဝင်မဟုတ်ဦးကိုပြုပြင်တဲ့ကိစ္စမှာဘဟုကော်မတီကညွှန်ကြားထားတာမရှိဘူးလို့တအောင်းတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရီဦးကရွှေဖီမြေကိုပြောဆိုထားပါတယ်။ဒီဘောမျိုးအဝင်မဟုတ်ဦးကိုမြို့နယ်စီပင်သားယာယီအဖွဲ့ကမူလအတိုင်းပြန်လည်ပြုပြင်နေတယ်လို့သိရပါတယ်။မြို့နယ်ဖွံ့ဖြိုးတိုးတက်အောင်မိမိတို့ဒီလိုမျိုးစီမံတာဖြစ်တယ်ဘဟုကတော့ဒီလိုမျိုးလှုပ်ဆောင်ဖို့ညွှန်ကြားထားတာမျိုးမရှိပါဘူးလက်ရှိကတော့မိမိတို့ကမူလတည်ရှိရာကိုပဲအယောင်တွေကိုပြန်လည်ပြုပြင်တာဖြစ်တယ်လို့ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရီဦးကပြောဆိုထားပါတယ်ဖေဖော်ဝါရီလ9ရက်နေ့မှာဒီဘောမျိုးအဝင်မုတ်ဦးမှာပါရှိတဲ့ရှမ်းပြည်အလံရှမ်းစာသားနဲ့အင်္ဂလိပ်စာသားကိုဖြုတ်ပြီးတော့တအောင်းအလံအယောင်ပြောင်းထားတဲ့ပုံတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့ပြီးတဲ့နောက်ရှမ်းအရက်ဖက်အဖွဲ့တွေက TNL ရဲ့လုပ်ရက်အပေါ်ကန့်ကွက်ကြောင်းစာတွေထုတ်ပြန်ထားတာဖြစ်ပါတယ်ဒီဘုံမျိုးဟာရှမ်းစော်ဘွားတွေခေအဆက်ဆက်အုပ်ချုပ်ခဲ့တာဖြစ်ပြီးတော့ရှမ်းလူမျိုးတွေအများဆုံးနေထိုင်တဲ့ဒေသလေးဖြစ်တယ်လို့ရှမ်းတအောင်းလီစုနဲ့ဗမာစတဲ့တိုင်းဒေသပေါင်းစုံနေထိုင်တဲ့ဒေသလေးဖြစ်ပြီးတော့လူမျိုးတစ်ခုတည်းကိုကိုစားပြုတဲ့ပုံစံမလုပ်ဖို့ရှမ်းအရက်ဖက်အင်အားစုတွေကတိုက်တွန်းထားပါတယ်ဒီဘုံမျိုးမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို10-20စစ်စင်ရဒုတိယလိုင်းအတွင် PSLF TNL ကနှလားကြော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်အော်တိုဘားလ23ရက်နေ့မှာမြို့ကိုအလုံးစုံထိန်းချုပ်နိုင်ခဲ့ပြီးတော့ PSLF TNL ရဲ့အုပ်ချုပ်ရေးရန်တရားတွေနဲ့လဲပတ်နေတဲ့မြို့လေဖြစ်ပါတယ်ခင်ဗျာဆလဘီ MOU စနစ်ဖြင့်ထိုင်းကိုပို့လိုက်တဲ့ MOU လုပ်သား30ကျော်ထိုင်းနိုင်ငံဘန်ကောက်မှာရှိတဲ့မြန်မာတန်ယုံရှိစုပေါင်းတောင်းဆိုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အလုပ်ပုံမှန်မစင်းရပဲစာချုပ်ပါစည်းကမ်းချက်များချိုးဖောက်ခံနေရတဲ့စိန့်အာဂါအေဂျင်စီမှ MOU စနစ်ဖြင့်ထိုင်းကိုပို့လိုက်တဲ့ MOU လုပ်သား30ကျော်ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံရှိမှသက်ဆိုင်သူများဖြည့်ရှင်းပေးရန်စုဝေးတောင်းဆိုခဲ့တယ်လို့သိရပါတယ်။ထိုင်းကိုတရားဝင် MOU စနစ်ဖြင့်လာဖို့တဦးလင်ကျက်သိန်း60ကျော်အေဂျင်စီကိုဝန်ဆောင်ကပေးချေခဲ့ရပြီးတော့ယခုလက်ရှိထိုင်းနိုင်ငံချွန်ဘူရီခရိုင်မှာရှိတဲ့ပါကေးအလုပ်ရုံမှာရောက်ရှိနေတာ3လခန့်အတွင်းအလုပ်ဆင်းရက်ရက်ပေါင်း30ခန့်သာရှိပြီးတော့အလုပ်မဆင်းရတဲ့ရက်များအတွက်လည်း85ရာခိုင်နှုန်းခန့်စားခွင့်မရဘဲနဲ့ MOU စည်းမျဉ်းပါစည်းကမ်းချက်များချိုးဖောက်ခံနေရတာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတရံမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဤတွင်သတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့ကြားဖြတ်နှိမ်နင်းရေးပိတ်ဆို့မှုတွေကြောင့်ဒုက္ခရောက်ရတဲ့လူထုတွေဆိုတဲ့မြန်မာຫນွေဦးခရိုနီကယ်ဖေဖော်ဝါရီလ9ရက်မြင်ကွင်းကိုຫນွေဦးမှိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
မြန်မာຫນွေဦးခရိုနီကယ်ဖေဖော်ဝါရီ9မြင်ကွင်းကြားဖြတ်နှိမ်နင်းရေးပိတ်ဆို့မှုတွေကြောင့်ဒုက္ခရောက်ရတဲ့လူထုတွေခုလပိုင်းတွေမှာထိုင်းမြန်မာနေဆက်ကတရုတ်ဘာသာနဲ့ကြားဖြန့်လို့ခေါ်ဆိုတဲ့အွန်လိုင်းငွေလင်ကိုင်းတွေကိုနှိမ်နင်းဖို့တရုတ်နိုင်ငံထိုင်းနိုင်ငံတို့ကကြိုးပမ်းနေတဲ့လှုပ်ဆောင်မှုတွေမြန်မာစစ်ကောင်စီရဲ့တုံ့ပြန်မှုအနည်းငယ်မျှသောပူပေါင်းဆောင်ရွက်မှုတွေဒီဂျေတာမှာနေမြေပေးထားပြီးလုံခြုံရေးအကာအကွယ်ပေးထားတဲ့လက်နက်ကိုင်အဖွဲ့တွေရဲ့တုံ့ပြန်မှုတွေကကရင်ပြည်နယ်မြဝတီနဲ့ဝန်ပြည်နယ်ဖျားသုံးစုရဲတို့ကကြားဖြန့်လုပ်ငန်းတွေရဲ့ပုံသဏ္ဍာန်ကတဖြည်းဖြည်းပေါ်ထွက်လာနေတာတွေ့ရပါတယ်။နေစဉ်လိုလိုနောက်ဆက်တွဲသတင်းတွေအဖွဲ့အစည်းတွေကတုံ့ပြန်ပြောဆိုမှုတွေထောက်ပြန်ချက်တွေနဲ့အတိုင်းအတာတစ်ခုထိတုံ့ပြန်လှုပ်ဆောင်ပြတာတွေကတစတစနဲ့ဒီဒေတာတွေမှာရှိနေတဲ့ရာဇဝတ်ဂိုင်းတွေရဲ့ရုပ်လုံးပေါ်လွင်လာတာလဲတွေ့ရမှာဖြစ်ပါတယ်။ BGF KNL လို့အမည်နှစ်မျိုးနဲ့တည်ရှိတဲ့စိုးချစ်သူကောင်းဆောင်တဲ့ကရင်လက်နက်ကိုင်အဖွဲ့ကဒီဖြစ်ရမှာအချက်ချာကြဆုံးအဖွဲ့အစည်းလို့ဆိုရမှာဖြစ်ပြီးဒုတိယအနေနဲ့ DKBA ဒီမိုကရက်ကရင်အကျိုးပြုတက်မတော်လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။ လက်နက်ကင်တပ်ဖွဲ့တွေရဲ့ဩဇာအာဏာသာရှိတဲ့နေဆက်ဒေတာတွေမှာကာစီနိုလောင်းကစားလုပ်ငန်းတွေကစတင်လာပြီးနောက်အွန်လိုင်းငွေလိမ်တဲ့လုပ်ငန်းနဲ့ဒီလုပ်ငန်းအတွက်လိုအပ်တဲ့လုပ်သားတွေကိုကျွန်ပြုတ်ဖို့ပြာရောင်းသွေးဆောင်ခေါ်ယူတာကျင်းပန်းနှိပ်စက်ပြီးစေခိုင်းတာတွေနဲ့အသက်သေးဆုံးမှုတွေထိရှိနေတာဖြစ်ပေမဲ့အမျိုးမျိုးသောရှုထောင့်အကျိုးစီးပွားတွေကြောင်းဒီရဇဝတ်မှုတွေကနှင်းနဲ့ချီပြီးလက်နက်ကင်အဖွဲ့စည်းတွေအစိုးရအုပ်ချုပ်ရေးအဖွဲ့တွေထဲကလက်ငွေရယူထားတဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေရဲ့အကာအကွယ်ရရှိနေခဲ့တာဖြစ်ပါတယ်။ဒီလိုရုပ်ဆိုးတဲ့ရဇဝတ်မှုတွေကျူးလွန်နေတဲ့ခိုင်းတွေအကာအကွယ်ပေးထားတဲ့လက်နက်နဲ့အာဏာရှိတဲ့အဖွဲ့အစည်းတွေကိုအရေးယူဖို့တရုတ်နိုင်ငံကဖိအားပေးလာတဲ့နောက်မှာအိန္ဒိချင်းထိုင်းနိုင်ငံက၎င်းလှုပ်ဆောင်နိုင်တဲ့အရာအလုံးလှုပ်ဆောင်ဖို့စတင်လာခဲ့တာဖြစ်ပါတယ်။ဒီလိုအခြေအနေမှာရာဇဝတ်ကိုင်းတွေအခြေစိုက်နေတဲ့ဒီဒေသကိုဝင်ရောက်စစ်ဆေးဖို့ထက်ဒီဒေသကိုပိတ်ဆို့ဖို့လှုပ်ဆောင်လာကြတာဖြစ်ပြီးလက်စစ်မီးဖြက်၊လောင်စာဆီဖြက်၊အင်တာနက်ဖြက်ဆိုတဲ့ဖြတ်တောက်ပိတ်ဆို့ရေးကိုနီလန်တခုအဖြစ်ထိုင်းနိုင်ငံအစိုးရနဲ့မြန်မာစစ်ကောင်စီတို့ကလှုပ်ဆောင်လာကြတာပါတရုတ်နိုင်ငံကစင်ယော်စစ်စင်ရင်နှင့်လို့အမိပေးထားတဲ့ကြားဖြတ်နေနေရေးမှာတရုတ်နိုင်ငံကိုအားကိုးနေရတဲ့မြန်မာစစ်ကောင်စီလည်းပူးပေါင်းပါဝင်လာတာတွေ့ရပါတယ်မြန်မာနိုင်ငံရဲ့ပိုင်နက်ထဲမှာအခြေစိုက်တဲ့ဒီယာဇိုအကိုင်းတွေအကြောင်းထိုင်းနိုင်ငံနဲ့တရုတ်နိုင်ငံတို့ကဆွေးနွေးတာပူးပေါင်းဆောင်ရွက်တာတွေဆက်တိုက်လှုပ်ဆောင်နေခဲ့ရမှာမြန်မာစစ်ကောင်စီကဒီနေမျိုးတွေကိုလှစ်စစ်မိကထိုင်းနိုင်ငံဘက်ကရတာဖြစ်ကြောင်းပြောဆိုပြီးနောက်ရက်အတန်ကြာမှာထိုင်းနိုင်ငံဘက်ကထိုင်းမြန်မာနယ်စပ်ကမြို့ငါးမြို့ကိုလှစ်စစ်မိဖျက်တောက်ဖို့လှုံ့ဆော်ခဲ့ပြီးမကြသေးတဲ့ရက်ပိုင်းကတော့မြဝရီဖျားသုံးစုတာချီလိတ်စတဲ့ကြားဖြန့်အခြေဆိုင်တယ်လို့ယူဆတဲ့မြို့တွေရွာတွေလက်ဆက်မီဖြတ်တောက်ခံခဲ့ရတာဖြစ်ပါတယ်။လက်ဆက်မီဖြတ်တောက်ယုံနဲ့ကြားဖြန့်လုပ်ငန်းတွေမြည့်ဆိုင်သေးပဲလောင်စာစီသုံးမီးဆက်တွေနဲ့လဲပတ်နိုင်သေးတာကြောင့်နောက်တဆင့်ကလောင်စာစီတင်သွင်းမှုကိုတားမြစ်တဲ့ကန့်သက်ပိတ်ဆို့မှုကိုဆက်လက်လှုံ့ဆော်ခဲ့တာဖြစ်ပါတယ်။အခုလိုလောင်စာစီလက်ဆက်တက်အားထုတ်လုပ်နိုင်မဲ့ဆိုလာပစ္စည်းတွေကွန်ပျူတာဆက်ဆက်ပစ္စည်းစတာတွေကိုထိုင်းနိုင်ငံကမြန်မာနိုင်ငံမြဝရီဖျားသုံးစုတာချီလိတ်တို့ဖက်တည်ဆောင်ခြင်းမပြုတ်ဖို့ပိတ်ပင်လိုက်ရမှာလက်စီမင်းဖြတ်တောက်မှုနဲ့လောင်စာစီပိတ်ဆို့မှုကအဆိုပါဒေသတွေကတာမန်လူထုတွေရဲ့နေထိုင်စားသောက်မှုကိုပါထိခိုက်စေတာဖြစ်ပါတယ်ထိုင်းနိုင်ငံဖက်တစ်ခုတည်းပိတ်ပင်တာမဟုတ်ပဲမြန်မာနိုင်ငံဖက်ကပါမြဝရီမြို့ဖက်ကိုလောင်စာစီမတည်ယူဖို့တားမြစ်ပိတ်ပင်လိုက်တာကြောင့်မြဝရီမြို့နယ်လူထုအဖို့သွားရေးလာရေးမှာအသုံးပြုဖို့လောင်စာစီအခက်ခဲနဲ့ရင်ဆိုင်ကြုံတွေ့ကြရမယ့်အခြေအနေဖြစ်လာပါတယ်။ထိုင်းဘက်ကစတင်ပိတ်ဆို့ပြီးတုံးရခံကြမှာမြဝရီမြို့မှာဓာတ်စီလေးကလန်ဝင်တပုံးကိုဘတ်2000မြန်မာငွေနဲ့3,600လောက်ထိဈေးမြင့်တက်လာနေပြီးဒီပိတ်ဆို့မှုကအချိန်အားဖြင့်ဘယ်လောက်ကြာမြင့်မလဲဆိုတဲ့အချက်ကိုလည်းမသိရှိနိုင်ကြတာကြောင့်အလူအရဝယ်ယူတာတွေမောင်ခိုလန်းတွေရှာဖွေတေးဆောင်တာတွေဖြစ်ပွားနေတာကြားသိကြရမှာပါ။ကြားဖြန့်လုပ်ငန်းတွေအခြေစိုက်တဲ့ရွှေကုတ်ကိုမေထော်တလေးစတဲ့ဒေသတွေမှာမလို့ဆက်လက်လုပ်ကင်နေကြတယ်ဆိုတာမသိကြရပေမဲ့မြဝရီမြို့လိုနေဆက်ကုံသွေးရင်းနဲ့စီကားတဲ့မြို့မှာနေထိုင်ကြသူတွေဖို့တော့ကြီးမားတဲ့အခက်ခဲနဲ့ရင်ဆိုင်ကြရတာဖြစ်ပါတယ်။အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဖြစ်တဲ့ကုန်ရောင်းကုန်ဝယ်လုပ်ငန်းအစားတောက်ရောင်းချတဲ့လုပ်ငန်းတွေနဲ့အခြားသောဝန်ဆောင်မှုလုပ်ငန်းတွေစေယုံစေပေးခန်းစာတင်ကြောင်းစတာတွေဘလို့လဲပတ်ကြမလဲဆိုတာစဉ်းစားရခက်ခဲတဲ့အခြေအနေမျိုးဖြစ်ပါတယ်။တရုတ်နိုင်ငံကလိုလားတဲ့ကြားဖြန့်နှိမ့်နှင်းမှုစစ်စင်ရေးမှာထိုင်းနိုင်ငံကတရုတ်နိုင်ငံနဲ့အပြည့်အဝပူးပေါင်းဆောင်ရွက်နေတာတွေ့ရပေမဲ့မြန်မာစစ်ကောင်စီကတော့ထိုင်းနိုင်ငံလောက်တက်တက်ကြွကြွလှုပ်ဆောင်တဲ့အနေအထားမတွေ့ရပါဘူး။စောချစ်သူခေါင်းဆောင်တဲ့PGF KNA အဖွဲ့ဟာစစ်ရေးအရာစစ်ကောင်စီလက်အောက်မှာမရှိတော့တဲ့အနေအထားကြောင့်လဲစစ်ကောင်စီအနေနဲ့ဒီဖြစ်ရမှာတည့်ရိုက်တာဝန်ရှိတဲ့အဖွဲ့အစည်းမဟုတ်တဲ့သဘောပြောဆိုတုံ့ပြန်နေရလဲသတိပြုမိပါတယ်။မကြာသေးခင်ကာလတွေကလည်းအပြည့်ရဲ့ဆွေးနွေးဖို့ဖိအားပေးတဲ့အနေနဲ့ MNDAA TNLA KIA တို့ကိုတရုတ်နိုင်ငံက၎င်းတို့နယ်စပ်ကိုပိတ်ပင်ပြီးလောင်စာစီလူသုံးကုန်ပျက်စီးတွေမရောချမတည်ဆောင်ဖို့ပိတ်ပင်ခဲ့ဖူးပြီးကိုကန်နယ်ဝါပြည်တို့ကလူထုတွေအနေနဲ့အခုလိုပိတ်ဆို့မှုတွေကိုခံစားခဲ့ကြရတာဖြစ်ပါတယ်အခုအလှည့်ကျတဲ့ကရင်ပြည်နယ်ဝန်ပြည်နယ်တို့ကကြားဖြတ်အခြေဆိုင်ရာနေဆက်ဒေသတွေကလူထုအနေနဲ့ထိုင်းနဲ့မြန်မာစစ်ကောင်စီတို့ရဲ့လောင်စာစီပိတ်ဆို့ဖျက်တောက်မှုတံကို ကြားမှာခန်းစားကြရအောင်မှာဖြစ်ပါတယ်ရှင်
ရေဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော်လန်ဤတေဂီတာအစီအစဉ်မှာကိုထိုင်းအုပ်ရေးသားထားပြီးတော့ကိုကြီးထွန်းနဲ့အဖွဲ့ကတီးဆူထားတဲ့ငါရုကတဘုံ We Are Rebel ဆိုတဲ့တော်လန်ဤတေသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ92.6 MHz စက္ကန့်တက်မှ90 MHz
ညပိုင်း၈နာရီခွဲမှာလိုင်းတုံ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။